တရုတ်နိုင်ငံသားယာနဲ့ချီကိုတရားမဝင်တစ်ထုတ်လုပ်မှုနဲ့ဆက်နွယ်ပြီးတော့နှစ်ရှည်ထောင်နှံတွင်ချမှတ်လိုက်တာဟာပြင်းထန်တဲ့တရားစီရင်မှုဖြစ်တယ်လို့ဆိုပြီးတရုတ်ဒုနိုင်ငံသားရဲ့ဝန်ကြီးကတရုတ်နိုင်ငံဆိုင်ရာမြန်မာတမတ်ကြီးကိုခေါ်ယူဆွေးနွေးခဲ့ပါတယ်။မြန်မာဘက်ကတော့တဟာတရားရေးစနစ်ရဲ့လုပ်ပိုင်ခွင့်ဖြစ်တာကြောင့်တရုတ်အစိုးရအနေနဲ့ဝင်ရောက်ဆွတ်
20 အထိပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်ခဲ့တဲ့ပေါ်တရုတ်နိုင်ငံကစိုးရင်ကြောင်းနဲ့တရုတ်နိုင်ငံရဲ့စိုးရင်ပူပန်မှုကိုမြန်မာနိုင်ငံအနေနဲ့အလေးထားစဉ်းစားဖို့တရုတ်နိုင်ငံဈာယဝန်ကြီးဌာနပြောခွင့်ရလူခန်းကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဒါအပြင်တရုတ်နိုင်ငံဆိုင်ရာမြန်မာတမ်မတ်ကိုတရုတ်ဒုတိယနိုင်ငံဈာယဝန်ကြီးကခေါ်ယူတွေ့ဆုံပြီးနှစ်ရှည်ထောင်ဒဏ်ချမှတ်ခဲ့တာဟာပြင်းထန်ကြောင်းပြောဆိုပါတယ်မြန်မာအစိုးရဘက်ကတော့ပြုပြင်ပြောင်းလဲရေးတွေဆောင်ရွက်နေတဲ့အချိန်မှာဒါဟာမြန်မာတရားရေးစနစ်အနေနဲ့ဘသူရဲ့လွှမ်းမိုးမှုမှမပါဘဲဆောင်ရွက်ခဲ့တာဒါဖြစ်တယ်လို့ဒုတိယနိုင်ငံဈာယဝန်ကြီးဦးတန်းကျော်ကအခုလိုပြောပါတယ
်သူတို့ကဟိုကျွန်တော်တို့ဟိုဟာဆက်တွေ့စာနဲ့ပင်နဲ့ကြောင်းကြတော့မရှိပါဘူးကျွန်တော်ကတော့ဟိုကျွန်တော်တို့တာမကြီးကိုခေါ်ပြီးတော့ပေါ့လေနော်ဒီဒီအခုဟလာဒီစီရက်ချတဲ့ဥစ္စာမလားအေးတို့အနေနဲ့ဟလာစစ်တမ်းကပြင်းထန်လောကကြီးပါလေဆိုတော့ကျွန်တော်တို့ပြောပါတယ်နော်ဟိုဒီတရားရုံးတွေကဒီစီရက်ချတဲ့နေရာမှာတော့ကျွန်တော်တို့အနေနဲ့ဘလို့မှဟိုဝင်ပြီးတော့ဟလာဟိုဟိုပတ်သက်လို့လည်းကျွန်တော်မရဘူးအဲ့တော့ဒီဥစ္စာကိုပဲဟလာလိုက်နာပေးလို့ပေါ့ဒါတော့ကျွန်တော်တို့ကသူတို့ရှင်းပြပါအခုအခြေအနေကတော့ဒီတိုင်းပါပဲသို့တော်လည်းဟလာသူတို့အနေနဲ့တော့ကျွန်တော်တို့ဆက်ပြီးဆွေးနွေးကြပါလေဆိုပြီးတော့လာလာလေးတွေတော့ရှိတာပေါ့လေတော်တော်စေတော့ကျွန်တော်တို့ကဒီအစားလေးအချင်းချင်းဆက်ပြီးတင်ပြထားလို့လည်းရှိပါတယ
်တရုတ်ကွန်မြူနတီပါတီရဲ့ Global Times သတင်းစာရဲ့ Editor အပေါ်မှာတော့လူပေါင်း150ကျော်ဟာညီလူညီမျှအပြစ်ရှိသူတွေမဖြစ်နိုင်တဲ့အတွက်တစ်ချိန်တည်းမှာအစုလိုက်အပြုံလိုက်ထောင်ဒဏ်စီရင်တာဟာတရားဥပဒေနဲ့မညီဘူးလို့ရေးသားခဲ့ပါတယ်မြန်မာနိုင်ငံကတိထုတ်လုပ်တဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်ကြတဲ့တရုတ်နိုင်ငံသားတချို့အနေနဲ့ဒေသခံအာဏာပိုင်တွေနဲ့ဗဟုအစုရတာဝန်ရှိသူတွေကြားခွင့်ပြုချက်ရယူရတဲ့ရှုပ်ထွေးလာတဲ့လုပ်ထုံးလုပ်နည်းတွေကြားမှာလုတ်ကင်နေကြရတယ်လို့လည်းဖော်ပြခဲ့တာပါအခုလိုတရုတ်နိုင်ငံသားတွေပေါ်မြန်မာနိုင်ငံဘက်ကပြင်းပြင်းထန်ထန်အရေးယူပြလိုက်တာဟာတရုတ်မြန်မာဆက်ဆံရေးတင်းမာမှုတွေရှိလာတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့အကဲခဲတချို့ကသုံးသပ်ပေမဲ့နိုင်ငံသားဆက်ဆံရေးမှာနားလည်မှုရှိရှိနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိတဲ့အကြောင်းဒုနိုင်ငံသားရေးဝန်ကြီးကအခုလိုပြောပါတယ
်ဒီနေသက်တွေမှာနော်ဟိုလာတရားမဝင်စိတ်ခိုးထုတ်တဲ့ကိစ္စကဒါတပိုင်းပါနော်ကျွန်တော်နိုင်ငံဆိုင်ရာကြီးကခိုင်ပါတယ်ဥမာအဖြစ်ကျွန်တော်တို့ဟိုတီးခဲ့တဲ့ဟိုရက်ပိုင်းတွင်းကနော်ကျွန်တော်တို့ဂျနီဗာမှာဟာလာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ resolution ကို OIC နိုင်ငံတွေကတင်တာပေါ့လေတင်တဲ့နေရာမှာတရုတ်ကကျွန်တော်တို့ဘက်ကနေခိုင်ခိုင်မာမာပဲဟာလာဒီဟိုဟာကို resolution ကိုဒါ reject လုပ်ပါတယ်အဲ့တော့အခြေခံအဖြစ်တော့ဟလာမြန်မာနဲ့တရုတ်ဆန်ကြီးကတော့ထိခိုက်တာမရှိပါဘူးဒီဥစ္စာကိုသူတို့လည်းသိပါတယ်နော်သူတို့အနေနဲ့လည်းကျွန်တော်တို့ပြောတာကဟလာတရားဥပဒေအတိုင်းနော်ကျွန်တော်တို့တရားစနစ်အတိုင်းသာဆောင်ရွက်ပါဆိုပြီးကျွန်တော်တို့ကိုငကိုရဲကပြောထားတာရှိပါတယ်နော်ဒါကြောင့်မို့လို့ဒါပေမဲ့သူတို့အနေနဲ့ကတော့တော့ကြီးဟိုပြင်းထန်လိမ့်မယ်လို့မထင်ခဲ့တာတခုပါပဲ
မြန်မာအစိုးရတပ်တွေရဲတွေနဲ့တရုတ်ဌာနတို့အတူပူးပေါင်းပြီးကချင်ပြည်နယ်တွင်တရားမဝင်တိုက်ခိုးထုတ်မှုနှင်းနှင်းရေးဆောင်ရွက်ရာမှာတရုတ်နိုင်ငံသားတွေပါဝင်ကားအစင်းရင်400ကျော်နဲ့အတူတစ်လုံးတွေထောင်နဲ့ချီးပြီးဖမ်းဆီးမိခဲ့ပါတယ်။အဲဒီနောက်မြကြီးနားခရင်တရားရုံးကနေဖမ်းဆီးထားမိတဲ့တရုတ်နိုင်ငံသား153ဦးကိုထောင်ထဲအနည်း20နဲ့ညီမျှတဲ့တသက်တကျွန်းပြစ်ဒဏ်နဲ့ကျန်2ဦးကတော့အရွယ်မရောက်သေးသူတွေအဖြစ်နဲ့ထောင်ထဲ10နှစ်စီချမှတ်ခံခဲ့ရပါတယ်။တရုတ်နိုင်ငံမှာနေထိုင်တဲ့မြန်မာအရေးလေးလာသူဒေါ်လာကျော်စောကတော့နှစ်ရှည်ထောင်ထဲချမှတ်လိုက်တာနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပါတယ်
။အဲချမှတ်ကြည့်တယ်ဟိုဗမာအစိုးရကလည်းသူကနိုင်ငံရေးခွက်တင်နဲ့လောက်တာပါ။သူကဟိုဗမာပြည်သူတွေရှေ့မှောက်မှာဟိုဘယ်လိုခေါ်မလဲသူတရုတ်ကိုအလျှော့ပေးရတာမဟုတ်ဘူးတရုတ်ကိုသူလုတ်တင်လုတ်ထိုက်တာလုတ်တယ်ဆိုပြီးတော့ပြောတာပါပဲ။တရုတ်ဘက်ကလည်းဒါဟိုတရုတ်နိုင်ငံသားတွေမခံချင်ဖြစ်မှာဆိုလို့သူတို့ကန့်ကွက်တင်ကန့်ကွက်ထိုက်လို့ကန့်ကွက်တယ်ဆိုတော့ပြောတာပဲ။ပြည်တော်အပြားရှူသွားမှာပါကျမကြည့်တာမကြခင်ဒီလူတွေကိုလွှတ်ပေးပါလိမ့်မယ်နဲ့တူပါတယ်ကြည့်ရ
မြန်မာနိုင်ငံမှာပြည်ပြင်တောင်းလဲရေးတွေစတင်လှုပ်ဆောင်လာတဲ့2010ခုနှစ်လောက်ကစလို့မြန်မာအစိုးရနဲ့အနောက်နိုင်ငံတွေကြားဆက်ဆံရေးတစ်တွေထူထောင်လာခဲ့ပြီးတဲ့နောက်ပိုင်းမှာအရင်တုန်းကဆက်ဆံရေးပြည်ပခဲ့တဲ့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားနှစ်ပေါင်းတော်ကြာအတွင်းဆက်ဆံရေးတင်းမာနေတယ်လို့သုံးသပ်မှုတွေထွက်ပေါ်နေတဲ့အချိန်မှာမြန်မာနိုင်ငံဘက်ကတရုတ်နိုင်ငံသားတွေကိုအခုလိုနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ